ရုရှားပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူတာကိုချုပ်ဖောက်ပြီးရုရှားကိုတရုတ်ကထောက်ခံပံ့ပိုးခဲ့ရင်အမေရိကန်ကအရေးယူဆောင်ရွက်မယ်လို့တရုတ်ကသတိပေးလိုက်ပါတယ်။အမေရိကန်နိုင်ငံရဲ့အမျိုးသားလူမျိုးရေးအကြံပေးရာရှိ Jake Sullivan နဲ့တရုတ်နိုင်ငံယာယီယာကော်မရှင်ညွှန်ကြားမှု Yang Jiechi တို့ဟာအီတလီနိုင်ငံရောမမြို့မှာတနင်္လာနေ့က9နာရီအကြာတွေ့ဆုံဆွေးနွေးကြတဲ့အခါအခုလိုသတိပေးလိုက်တာဖြစ်ပါတယ်။အင်ဂျီရိုပြောရေးဆိုခွင့်ရှိသူ Jen Psaki ကအခုလိုပြောပါတယ်။
Should they provide military or other assistance that of course violates
ဒီပါတဲ့အကျိုးဆက်ကိုကြုံကြရပါလိမ့်မယ်တိတိကျကျအဲ့ဒီအကျိုးဆက်ကဘာလဲဆိုတော့ကျမတို့ရဲ့လုပ်ဖော်ကိစ္စတွေမဟာမိတ်တွေနဲ့ပေါင်းစပ်ညီနိုင်ပြီးဆုံးဖြတ်မှာဖြစ်ပါတယ်လို့သူကပြောတော်ရတာပါယူကရိန်းကိုအမေရိကန်တပ်တွေပို့လိမ့်မှာမဟုတ်ဘူးလို့ပြောထားပြီးဖြစ်ပါတယ်ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီတောင်းဆိုထားတဲ့ယူကရိန်းပေါ်မပြန်တားရေးစုံတတ်မှတ်ဖို့ကိုလည်းအမေရိကန်ကသဘောမတူခဲ့ပါဘူးဂျာမနီနိုင်ငံကအမေရိကန်လေတပ်စခန်းကိုပိုလန်ကသူ့ရဲ့ရုရှားလုပ်ဂျက်လေယာဉ်တွေပို့ပေးပြီးအဲဒီကနေယူကရိန်းကိုဆက်လက်ပို့ပေးဖို့ပိုလန်ရဲ့အဆိုပြုချက်ကိုလည်းအမေရိကန်ကပယ်ချထားပါတယ်။ဒါပေမဲ့ယူကရိန်းစစ်တပ်အတွက်စီးရေးဆိုင်ရာလက်ကျင့်ပညာပေးရေးပုံစံနဲ့ဒေါ်လာတန်100အကူကြီးပေးရေးကိုတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစနေနေ့မှာခွင့်ပြုခဲ့ပြီးဖြစ်ပါတယ်။